ကချင်ပြည်နယ်မြစ်ကြီးနားမန္တလေးမြေထားလမ်းမိုင်မှာအင်္ဂါနေ့ညတကောင်ရအချိန်လောက်မှာမိုင်းပေါက်ကွဲမှု၃ကြိမ်ဖြစ်ပွားခဲ့ပါတယ်။ဒီမိုင်းပေါက်ကွဲမှုဖြစ်စဉ်၃ခုဟာမုတ်ကောင်းမြို့နယ်အတွင်းမှာဖြစ်ပွားခဲ့ပြီးလူထိခိုက်ဒေပြောင်မရှိပေမဲ့တန်လန်းတွေပျက်စီးသွားတာကြောင့်ယထာအသွာလာရရဆိုင်နေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ကချင်ပြည်နယ်အတွင်းမှာအစိုးရတပ်မတော်နဲ့ကချင်တွက်လိုက်ရေးကပ်ဖွဲ့ KIA အကြတိုက်ပွဲတွေကြီးထန်နေချိန်မှာပဲမြစ်ကြီးနားမန္တလေးရထားလမ်းပိုင်းမှာမိုင်းပေါက်ကွဲတာတွေဖြစ်ပွားခဲ့တာပါဒီမိုင်းပေါက်ကွဲတာဟာအင်္ဂါနေ့ည7:20နဲ့7:25အချိန်မှာဖြစ်ပွားပြီးဒီဖြစ်စဉ်ကိုမြစ်ကြီးနားဘူတာရုံပိုင်ချုပ်ဦးခင်စောကအခုလိုပြောပါတယ
်နေ့ကကျွန်တော်မြစ်ကြီးနားမန္တလေးလမ်းပိုင်းထဲမှာမိုင်းကွဲတာ2နေရာကွဲပါတယ်ဗျတနီယာကတော့ကျွန်တော်မယန်းနဲ့လမ်းဒီကြမိုင်တိုင်း695မြင်းဆောင်24နဲ့696မြင်းဆောင်တိကြမှာရှိတဲ့ဌာနမှာ681ပုံမှာကျွန်တော်တို့မိုင်းရှင်းရထားပေါ့တိုက်ခင်းရထားပေါ့တိုက်ခင်းရထားဖြတ်နေလို့မိုင်းကွဲပါတယ်အချိန်ကတော့23:25ပါဗျာ23:25နောက်တစ်ခုကတော့မိုးကောင်းနဲ့ထူကူပူတာကြမိုးကောင်းနဲ့ထူကူပူတာကြောင့်မှာ10ပြီတကားတစ်ခုလည်း23:20မှာဗာရထားမှာမရှိဘဲနဲ့တကားမိုင်းကွဲပါတယ်ဗျာဟုတ်ကဲ့အဲ့ဒီဖြစ်စဉ်လေးနှစ်ခုဖြစ်တာပါဗျာဟုတ်ကဲ့
မိုးကောင်းနဲ့ထုတ်ပူပူရာအကြဖြစ်စဉ်ဟာမိုင်းတိုင်အမှတ်682မြင်းဆောင်7နှစ်အကြတံတားအမှတ်662မှာစစ်သားတန်လန်းတွန်းခေါက်နေပြီးတံတားအုတ်ခုံကွဲနေကြောင်းပြည်ချားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ဒီမိုင်းပေါက်ကွဲမှုဖြစ်စဉ်တွေမှာလူထိခိုက်မရှိကြောင်းလည်းပြောပါတယ
်ကျွန်တော်အဲ့ဒီမိုင်းရှင်းရတာမှာပါတယ်မြမမိသားဝင်တာနေရောကျွန်တော်တုံတူကြီးလိုက်ပါထမ်းဆောင်နေတတ်မလို့ပါရောကျေတပ်ဖွဲ့အောင်ဘာမှအထူးကအကြံထုံးကြာရရှိမရှိပါဘူးဗျ။လမ်းလေးတရားလေးပြည့်စည်ကုန်ပါလေဗျ။ယထာလေးတွဲလေးပြည့်စည်ပါလေဗျ
။ပြင်ကြားရေးဝန်ကြီးဌာနကနှစ်နေရာမှာပေါက်ကွဲကြောင်းကနဦးသတင်းဖော်ပြခဲ့ပေမဲ့ဒီကနေ့နေကင်းပိုင်းမှာထုပ်ဘူးပူရာနဲ့မိုးကောင်းပူရာအကြားမှာမိုင်းပေါက်ကွဲထားတဲ့တနေရာထပ်မံတွေ့ရှိကြောင်းနဲ့ဒီပေါက်ကွဲမှုဟာမနေ့ကပေါက်ကွဲတာဖြစ်နိုင်ကြောင်းမိုးကောင်းပူရာကရုံပိုင်ကြီးကပြောပါတယ
်။အခုညလေကြီးကပစ္စည်းဟိုဘက်ကတရားထုပ်ဘူးတရားကတရားကွဲရအောင်ကျစီသွားဖို့တော့လေအဲ့ကမှတွေ့တာဟိုတရားတန်ပေါင်းတွေပါလေလဲဖို့လို့တန်ပေါင်းတို့ဇလီဖားတွေတန်လားနေယူသွားတဲ့ယထာဖြတ်တော့မှအဲ့မှာကွဲထားတာတွေ့တော့ပါအဲ့ဒါအကြောင်းကိုသိရတာဗျဖြစ်တာတော့မနေကြရတယ်ဒီမှာနေခင်းပိုင်းကွဲတာတော့မရှိပါဘူးအားလုံးသုံးလျာပါမိုးကောင်းနဲ့ထုတ်ဘူးကြနှစ်နေရာပေါ့ဇရားနံပါတ်669နဲ့665နဲ့နောက်မယန်းနံပိကြားကဇရားနံပါတ်681အဲ့ဒါတော့ယထာလမ်းချော်သွားတယ်လုံလုံရေးထား
လက်ရှိပိတ်ဆို့နေတဲ့ယထာလမ်းအမြန်ဆုံးပြန်ပွင့်နိုင်ရေးအတွက်လည်းပြင်ဆင်ဆောင်ရွက်နေကြောင်းကိုမြစ်ကြီးနားဘူရာယုံရုံပိုင်ချုပ်ဦးခင်စောကအခုလိုပြောပါတယ်
။ဈာမိုင်းနဲ့ပိတ်သွားပြီးတော့မှယထာလေးအားလုံးကြက်ထားပါတယ်ဗျ။မြစ်ကြီးနားဆိုရှင်ဒီနေ့မနေ့မြစ်ကြီးနားထွက်မဲ့ယထာလေးအားလုံးပေါ့နော်မနေ့4:45ညတော့ညနေ4:00ထွက်မဲ့ယထာလေးအားလုံးယာယီရက်ဆိုင်လိုက်ပါတယ်ဗျ။မန္တလေးဘက်ကလာတဲ့ယထာလေးကတော့ဟိုဘင်မှာ20ယက်ထားပါတယ်ဗျ။နောက်မိုးညင်းမှာ20ယက်ထားပါတယ်။အဲ့ဒီယထာမှာပါပါတယ်ကြည့်တယ်လို့ဒီကျိုးသွားတဲ့ခီးဆုံးကိုပေါ့နော်မိုးကောင်းလမ်းကြီးမြကြီးနားကိုသွားမဲ့ခီးတဲ့ဒီအတွက်ကိုတော့ကျွန်တော်မြမမိသားအနေနဲ့ကားတွေစီစဉ်ပြီးတော့မှလုပ်နေကြပါတယ်။လမ်းပိုင်းပွင့်မဲ့အချိန်ကတော့ဒါရောက်သွားပြီဆိုကြတော့ဒါအများဆုံးလမ်းပွင့်နိုင်ရေတော့ကျွန်တော်တို့စူးစမ်းပြီးဆောင်ရွက်နေကြပါတယ်ဗျာ။အဲ့မှာအင်းနဲ့အားနဲ့ဟုတ်ကဲ့
လောလောဆယ်ဖြတ်သိမ်းထားရတဲ့ခီးစဉ်တွေအတွက်ယထာလက်မှတ်ဝယ်ယူထားသူတွေကိုမြကြီးနားနဲ့မန္တလေးဘူတာတွေမှာငွေပြန်အမ်းနာတွေရှိနေပါတယ်။မန္တလေးဘူရာကြီးကတာဝန်ကျဝန်ထမ်းတဦးကတော့ယထာလမ်းခီးစဉ်တွေကိုတရက်တာရန်နာထားတယ်လို့အခုလိုပြောပါတယ်
။ဟောဒီနေ့တရက်ပဲမပြေးတော့ပါဒီနေ့တရက်ပဲဖြတ်သိမ်းတာပါ။ဒါကပုံမှန်ပါပဲလက်မှတ်ပုံမှန်ပါပဲဒီနေ့ကတော့၃ဈေးဖြတ်သိမ်းတာပေါ့နော်။အဲသူတို့ကပြန်ပြန်သေးပါပဲ
။အစိုးရပြန်ကြေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့သတင်းမှာဘယ်ဖွဲ့စည်းရဲ့လက်ချက်ဆိုတာကိုဖော်ပြထားတာမရှိပါဘူး။ဒီတည်င်းနဲ့ပတ်သက်ပြီးမြင်းများနိုင်ဖို့အတွက် KIA ရဲ့ပြောရေးဆိုခွင့်ရှိသူကိုဆက်တွေ့ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။လွန်ခဲ့တဲ့2012ခုနှစ်2013ခုနှစ်တွေအတွင်းကတချင်းပြည်နယ်မှာအစိုးရတပ်မတော်နဲ့ KIA အကြတိုက်ပွဲတွေကျင်းပစဉ်ကလည်းမြစ်ကြီးနားမန္တလေးရထားလမ်းပိုင်းမှာတန်လားနဲ့တရားဝင်ဖောက်ခွဲဖြက်စီးတာတွေရှိခဲ့ဘူးပါတဲ့။အဲ့ဒီအချိန်ကပေါက်ကွဲမှုတွေကိုတော့အစိုးရပိုင်းသတင်းစာတွေက KIA ရဲ့လက်ချက်အဖြစ်ဖော်ပြတာတွေရှိခဲ့ပါတယ်